Motong Yadi between Bangladesh Nanganga, Rohingya Doka, the Ri, the Wawa Cabine, Yin San Yana Najao, Akuni Nasan, Lu Anivarelu, Nanganaga Keze, Comedy, IRC, Okutara, Piojali Bare, Duga Descani, Yi Luan Tuan and Chini Hidajao, Nanganaga Taiwan in a Yibo, Kunibu, the Cossacks Pazaga, Rohingya Doka Descani, Kurin Toyo, Lila Gede, IRC, Okuta, David, Miliband, Taiton Lita, Pibare, Johnson, Masumia Monga, Sabito, Piopia Valley.
မြန်မာနိုင်ငံကနေ2019ခုနှစ်ဩဂတ်လနောက်ပိုင်းကထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်9သိန်းနီးပါးလောက်အပြင်အရှင်နဲ့ကရှိနေတဲ့ရိုဟင်ဂျာဒုက္ခသည်နှစ်သိန်းလောက်နေထိုင်နေကြရတဲ့ဒုက္ခသည်စခန်းတွေဟာမုတ်တုံယာတီကာလအတွင်းမှာတဘာဝကပ်ဘေးကြီးကြားရောက်မဲ့အန္တရာယ်ရှိနေတာကြောင့်အရေးပေါ်ကူညီဆောင်ရွက်မှုတွေလိုအပ်နေတယ်လို့နိုင်ငံတကာကယ်ဆယ်ရေးကော်မတီ IRC ဥက္ကဋ္ဌဒေးဗစ်ဘင်လီဘန်ကပြောကြားလိုက်ပါတယ်မုတ်တုံယာတီမှာလေပြင်းတိုက်ပြေပြိုမှုတွေကြောင့်သူတို့ယာယီခိုးလုံနေကြရတဲ့နေအိမ်တွေပျက်စီးဆုံးရှုံးကုန်ပါကိုဒုက္ခသည်တွေဆိုးရိမ်နေကြတယ်လို့ တောက်တုံးရင်နဲ့အစားအစာအလုံးအလောက်မရနိုင်တော့မှာကိုလဲဆိုရည်နေကြတယ်လို့ကောက်ဆက်စ်ပဇာမှာရှိတဲ့ကုတူပလောင်ဒုက္ခသည်စခန်းကိုဂျွန်လ၄ရက်နေ့တုန်းကကိုရိုင်းသွားရောက်လေ့လာခဲ့တဲ့မစ္စတာမီလီဘန်ကပြောပါတယ်မြန်မာနိုင်ငံမှာထိတ်လန့်စရာဖိနှိပ်မှုတွေခံကြရတဲ့အကြောင်းရိုဟင်ဂျာမိသားစုတွေကသူ့ကိုပြောပြကြတယ်လို့လဲဆိုပါတယ်မြန်မာနိုင်ငံကနေလွန်ခဲ့တဲ့၈လအတွင်းထွက်ပြေးလာကြတဲ Seven ကသူ့ရဲ့ Twitter စာမျက်နှာပေါ်မှာပြောထားပါတယ်
။ This is a population 680,000 people more or less the size of Washington DC squeezed into an area 1/10 the size of Washington DC and not just any old
area. Washington မြို့တော်ကလူရေလောက်ရှိတဲ့လူပေါင်း 638,000 ဟာ Washington မြို့တော်ရဲ့ဆယ်ပုံတစ်ပုံလောက်တာရှိတဲ့နေရာမှာပြုတ်သိမ့်နေနေကြရပါတယ်။သူတို့နေနေကြတဲ့စခန်းတွေကလည်းမိနစ်ကအထိဆင်နွေနေကြတဲ့တတော်နေရာကြီးမှာဖြစ်ပါတယ်။တဲမြေပြော့ပေါ်မှာတချို့ကတပွဲတစ်ပြက်ဆောက်ထားတဲ့တဲအိမ်တွေနဲ့နေနေကြရတာဖြစ်လို့မုတ်တုံရာသီမှာအလုံးရေမျောသွားနိုင်တဲ့စိုးရင်စရာအခြေအနေမျိုးဖြစ်ပါတယ်။ကျမကြီးဆောင်းရှောင်းမှုပေးနေတဲ့နေရာတွေသုံးပုံတစ်ပုံလောက်ပျောက်သွားနိုင်တယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်
။မြန်မာနိုင်ငံမှာကြီးမားတဲ့အကြမ်းဖက်မှုတွေကြောင့်သူတို့နေအိမ်တွေကနေထွက်ပြေးခဲ့ကြရလို့စိတ်ဓာတ်တွေခံစားနေကြရတဲ့ဒုက္ခတွေအနေနဲ့နောက်ထပ်ကြီးမားတဲ့စိန်ခေါ်မှုကြီးကိုရင်ဆိုင်နေရတယ်လို့လည်းIRC ဥက္ကဋ္ဌ David Miliband ကဆိုပါတယ
် And now the danger of humanitarian tragedy despite the efforts of the Bangladeshi government this cannot be allowed to fall
Bangladesh အစိုးရရဲ့အားထုတ်ဆောင်ရွက်မှုကြားကပဲလူသားချင်းစာနာစရာဘေးဒုက္ခကြီးဖြစ်မဲ့အနေနဲ့ကြောက်ရွံ့နေပါတယ်ဒီရေးကိစ္စကိုဘေးဖယ်ထားလို့မရပါဘူးမဟုတ်ရင်ဒုက္ခသည်တွေအနေနဲ့ပြီးခဲ့တဲ့နှစ်ကကြုံထားရတဲ့ဘေးဆိုးကြီးအပြင်နောက်တစ်ကြိမ်ကပ်ဘေးကြီးနဲ့ထပ်ကြုံကြရပါလိမ့်မယ
်ရိုဟင်ဂျာတွေအတွက်နှစ်ဆတိုးကူညီဖို့အချိန်ရောက်နေပြီလို့လည်းသူကပြောပါတယ်ဒီသတင်းပတ်ထဲကျင်းပမဲ့ G7 ဆက်မှုအင်အားကြီး9နိုင်ငံထိပ်သီးစည်းဝေးပွဲကအစပြုပြီးထောက်ပံ့ကူညီမှုတွေပေးဖို့အတွက် David Miliband ကတိုက်တွန်းထားတာကို IRC ကြေညာချက်မှာဖော်ပြထားပါတယ်။ရိုဟင်ဂျာဒုက္ခသည်ပြည်ထနာကိုဖြေရှင်းနေရတဲ့ Bangladesh အစိုးရကိုနိုင်ငံတကာအသိုင်းအဝိုင်းကတိုးမြင့်ကူညီဖို့အရေးကြီးတယ်လို့လည်းပြောထားပါတယ်။မုတ်တုံရာသီမှာရေကြီးလို့အိမ်သားတွေရေရှမ်းကုန်မဲ့ဆိုရင်ရေဓုညဉ့်ဉန်းမှုကြောင့်ရောဂါကူးစက်ပြန့်ပွားမှုကြီးဖြစ်နိုင်တာကိုလည်းသတိပေးထားပါတယ်။IRC ဥက္ကဋ္ဌ David Miliband ဟာအင်္ဂါနေ့မနေ့တုန်းကတော့ Bangladesh ဝန်ကြီးချုပ် Sheikh Hasina နဲ့ Dhaka မြို့တော်မှာတွေ့ရောက်တွေ့ဆုံပါတယ်။ဒုက္ခသည်တွေကိုလူသားဆန်စွာခိုလုံခွင့်ပေးထားတဲ့ Bangladesh အစိုးရကိုချီးကျူးကျေးဇူးတင်ကြောင်းနဲ့နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့ကူညီကယ်ဆယ်ရေးအစီအစဉ်တွေကိုတိုးမြှင့်ဆောင်ရွက်ဖို့လိုအပ်ကြောင်း Mr. Miliband ကပြောကြားခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကနေထွက်ပြေးသွားကြသူတွေကသူတို့ကိုသူတို့ရိုဟင်ဂျာလို့ခေါ်ဝေါ်သုံးနှုတ်ပေမဲ့ဒီအသုံးနှုတ်ကိုမြန်မာအစိုးရကလက်မခံတယ်လို့အတိအမှတ်မပြုပါဘူး။ရခိုင်ပြည်မှနေရက်ဆွန့်ခွာသွားသူများလို့မြန်မာအစိုးရကတရားဝင်သုံးနှုတ်ပါတယ်ရှင်။